ရခိုင်ပြည်နယ်ရမ်းပြဲမြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလို့အမှုဆောင်အဖွဲ့ဝင်ဗန္ဒာရီမှုကိုစရာမင်းကိုအမည်မသိလက်နက်ကင်တပ်ဖွဲ့တစ်ခုကဖမ်းဆီးထားတာ10ရက်ကျော်ကြာလာပြီမဲ့အခုထိဘယ်ဖွဲ့ကဖမ်းထားတယ်ဆိုတာကိုတော့မသိရသေးပါဘူး။အရင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တချို့ဖမ်းခဲ့တဲ့အချိန်တုန်းကအေအဖွဲ့ကသူတို့ကဖမ်းထားတာဖြစ်တဲ့အကြောင်းအတည်ပြုခဲ့တာမျိုးရှိပေမဲ့အခုကိုစရာမင်းကိုတော့သူတို့ဖမ်းထားတာမဟုတ်ဘူးလို့အေဘက်ကလည်းညင်ထားပါတယ်။ဒီသတင်းအပြည့်အစုံကို VOA သတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါတယ်ရှင်။
ရန်ကုန်မြို့နယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်အလုံးမှုဆောင်ဖွဲ့ဝင်ဖန်တာရီမှုကိုစရာမင်းကိုဖေဖော်ဝါရီလ10ရက်နေ့ညနေ6နာရီလောက်မှာအမည်မသိလက်နက်ကင်ဖွဲ့တစ်ခုကဖမ်းဆီးတော့ခဲ့ပေမဲ့ဒီကနေ့ထိဘေးဖွဲ့ကဖမ်းဆီးတော့တယ်ဆိုတာကိုမသိရသေးဘူးလို့သူ့ရဲ့ဇနီးကပြောပါတယ
်။အော်ကျွန်မရောက်ကြဦးဥမာရှိနေတယ်ဆိုတော့ကျွန်မသိရှင်တယ်အဲ့ဒါလို့ကျွန်မတုံးဆိုရှင်တယ်ဘောဒါလည်းတော့သိရှင်တယ်အဲ့ဒါတော့ဖြစ်တဲ့နေရာတော့ကျွန်မတိုင်ဆတာတော့ရှိတယ်လေကြောက်တယ်တော့ရှိတာပါလာမယ့်စနေနေ့စီနှစ်ပတ်ပြည့်မှာပေါ့
ကိုစီယာမင်းဟာပြီးခဲ့တဲ့2019ခုနှစ်ဒီဇင်ဘာလရန်ပေမြို့နယ်မှာကျင်းပပြုလုပ်ခဲ့တဲ့အပြည့်ပြည့်ဆိုင်ရာတရားရုံး NCJ မှာတရားရင်ဆိုင်ဖြည့်ရှင်းမဲ့တော်အောင်ဆန်းစုကြည်ထောက်ခံပွဲမှာတက်တက်ကြွကြွပါဝင်ခဲ့သူတယောက်လေးဖြစ်ပါတယ်အဲ့ဒီထောက်ခံပွဲပြီးနောက်ပိုင်းမှာကိုစီယာမင်းကိုလူမုန်းကွန်ရက်ပေါ်ကနေတဆင်ချင်းချောက်စာတွေရောက်ခဲ့ပြီးတော့ဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့လည်းသူ့ရဲ့ဇနီးကပြောပါတယ်ကိုစီယာမင်းကိုမြေမတိလက်နက်ကင်ဖွဲ့ကဖမ်းဆီးထားတာနဲ့ပတ်သက်ပြီး NLD ပါတီအနေနဲ့အစိုးရထုတ်ပြန်မဲ့သတင်းကိုပဲစောင့်နေရတာကလွေလို့လုပ်ပေးနိုင်တာမရှိဘူးလို့ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန်းကပြောပါတယ
်ပါတီကတော့လုပ်ဆောင်နိုင်တာမရှိပါဘူးခင်ဗျာကျွန်တော်တို့ကတော့ဒီအစိုးရကလုံလောက်ပါရင်နောက်ပြီးတော့ငင်းငယ်စွန့်စွန့်ပွဲမှာအေအီကိုစလင်းနဲ့တွေ့တဲ့အခါမှာကျွန်တော်မြင်ကြည့်ရပါဒါပဲရှိပါတယ်သူကအင်းငယ်ပဲဒီကစုံစမ်းတာနော်သတင်းထောက်ခံတာလုပ်လို့ရပ
ါကိုစရာမင်းဖန်စီခံထားရတာနဲ့ပတ်သက်ပြီးတနေ့အေအေနှစ်ဖက်စလုံးကသူတို့ဖန်တာမဟုတ်ကြောင်းညှင်းဆိုထားကြပြီးအေအေဖွေဖက်ကတော့ကိုစရာမင်းဖန်စီခံထားရတာနဲ့ပတ်သက်ပြီးဆက်လက်စုံစမ်းနေတယ်လို့ပြောပါတယ
်ဟောအဲ့ဒီကိစ္စတော့ကျွန်တော်တို့လည်းဆက်ပြီးတော့စုံစမ်းနေကြတာဒါဘယ်သူဖန်လဲဆိုတော့ကျွန်တော်တို့လည်းဒါပြေးကြကျွန်တော်တို့နဲ့တော့ဘာမှပတ်သက်မှု
ဒီကနေ့မှလည်းကိုစရာမင်းဖန်စီခံခဲ့ရတဲ့ရန်ပင်မျိုးနဲ့ကြောက်ဆောက်ကြည်ပါနီကြောက်ဖြူရန်ကုန်ကလိုင်မမှာမိုင်းနှလုံးပေါက်ကွေးခဲ့တယ်လို့ပြစ်ခတ်မှုတွေလည်းရှိခဲ့တယ်လို့ကြောက်ဆောက်ကြည်ပါအုပ်ချုပ်ရေးမှူးကပြောပါတယ
်။ကျွန်တော်တို့ရွာနဲ့တမိုင်းတော်မဝေးဘူးရွာနဲ့နီးနီးလေးမှာလေတဲ့ဒီမှာပထမ7နှစ်ရှင်မင်းလောက်ကရှက်နောက်9နှစ်ခွေးလောက်ကိုတရှက်ပေါက်တယ်ရှက်ကြက်ကကလာတဲ့အရှင်ကအာကားတို့မတိကားတို့ကြိတ်တိုင်းပြရတာမရှိဘူးလမ်းမကြီးကလမ်းမကြီးကြောက်ဘူးရန်ကုန်လမ်းမနှစ်ပေါက်ပြင်ကျွန်တော်တို့ကိုနိုင်ခွေးစင်နိုင်လောက်ကိုကျွန်တော်တို့ဒီဒင်းနဲ့လင်းငှက်ရှက်ပြသွားတယ်ကျွန်တော်တို့ဒီကမြင်လိုက်တဲ့လူတွေကတော့ဆိုင်ကယ်နဲ့သုံးယောက်လို့ပြောတယ်အလေကလူကပြသွားတာဟိုအနေနဲ့တမ်းမတော်သားလို့လည်းပြောလို့မရဘူးဘာဖြစ်လို့ဆိုအတူယူနီဖောင်းမပါဘူ
းမိုင်းပေါက်ခွေးခဲ့တာနဲ့ပတ်သက်ပြီးတမ်းမတော်ဖက်ကပြောခွင့်ရသူတွေကို VOA ကဆက်တွေ့ခဲ့ပေမဲ့လည်းအကြောင်းတစုံတရာမရရှိခဲ့ပါဘူးပြည်ထောင်ဒီဇင်ဘာလ7ရက်နေ့တုန်းကလည်း NCJ မှာတရားရင်ဆိုင်ဖို့တော်တဲ့ဒေါ်ဦးစန်းစုကြည်ထောက်ခံပွဲကျင်းပဖို့စီစဉ်တဲ့ဘူးတီတော်မျိုးနဲ့ NLD ပါတီဥက္ကဋ္ဌဦးရေသိန်းကိုရခိုင်လက်နက်ကန်အဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးထားစဉ်တိုက်ပွဲဖြစ်ပေါ်တာကြောင့်လက်နက်ကြီးကြီးထိမှန်ပြီးပွေရှင်ပြီးတည်ဆုံတော့ခဲ့တယ်လို့ဒီဇင်ဘာလ25ရက်နေ့မှာသတင်းထုတ်ပြန်ခဲ့တာပါရခိုင်ပြည်နယ်တွင်းမှာစိုးရတက်တဲ့အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေမှာအရသားတွေပါတီဝင်တွေလက်တော်ကိုယ်စားလှယ်တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေအားလည်းမကြာခဏဆိုသလိုနှစ်ဖက်လုံးရဲ့ဖန်စီစစ်စစ်တာတွေကိုခံနေကြရတာလည်းဖြစ်ပါတယ်ခင်ဗျာ